မြန်မာနိုင်ငံတွင်ဘိန်းဆိုင်တဲ့ဒေသတွေမှာဆင်းရဲမှုရောပါရေးအစီအစဉ်တွေကိုပတ်ဝန်းကျင်နိုင်ငံတွေနဲ့တွဲပြီးတော့ဆောင်ရွက်နေတယ်လို့အမေရိကန်ပြည်ထောင်စုနယ်ပါတိုးချဲ့ဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကပြောဆိုလိုက်ပါတယ်။ရန်ကုန်မြို့မှာအာဆီယံဒေသတွင်မူးယစ်ဆေးဝါးတိုက်ဖျက်ရေးနဲ့ပတ်သက်လို့လုပ်တဲ့အကြီးတန်းတာဝန်ရှိသူများအစည်းအဝေးတွင်သတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒီအကြောင်းနဲ့ပတ်သက်လို့တော့ကိုသားညွန့်ဦးကတင်ဆက်ပေးထားပါတယ်ရှင်။
34ကြိမ်မြောက်လုပ်တဲ့ဒီအာဆီယံဒေသမူးယစ်ဆေးဝါးတိုက်ဖျက်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူများဆွေးနွေးပွဲကိုရန်ကုန်မြို့မှာမနေ့ကစပြီးတော့၄ရက်ကြာကျင်းပနေရမှာအာဆီယံတိုင်းပြည်တွေအပြင်တရုတ်၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုမူးယစ်ဆေးဝါးတိုက်ဖျက်ရေးအေဂျင်စီ DEA နောက်အော်စတြေးလျဖက်ရယ်ရဲတပ်ဖွဲ့ UNODC ကုလသမဂ္ဂမူးယစ်ဆေးဝါးတိုက်ဖျက်ရေးအေဂျင်စီကတာဝန်ရှိသူတွေပါတက်ရောက်ခဲ့ကြပါတယ်။နှစ်စဉ်လိုလိုဒီအာဆီယံနိုင်ငံတွေမှာအလှည့်ကျပြုလုပ်နေတဲ့ဒီစည်းဝေးဟာဒေသအတွင်းမူးယစ်ဆေးဝါးတိုက်ဖျက်ရေးအတွက်နိုင်ငံတွေအကြားဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲ။နောက်မူးယစ်ဆေးဝါးတိုက်ဖျက်ရေးအပြင်ပညာပေးရေးနဲ့ဘေးဆိုင်ကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေကိုပါဆွေးနွေးညှိနှိုင်းကြပါတယ်။ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ကရဲချုပ်ဇော်ဝင်းကမြန်မာနိုင်ငံအနေနဲ့မူးယစ်ဆေးဝါးနှင်းနှင်းရေးတွေကိုစောင့်နေတယ်လို့ပဲမူးယစ်ဆေးဝါးထုတ်လုပ်မှုရော့ကျလာစေဖို့တစ်ဖက်မှာဘေးဆိုင်ဒေသတောင်သူတွေရဲ့လူနေမှုဘဝမြင့်တက်လာဖို့ကျမကြီးပညာရေးလူမှုရေးအကူအညီပေးရေးလုပ်ငန်းတွေကိုစီစဉ်ဆောင်ရွက်ပေးနေတယ်လို့ပြောသွားပါတယ
်။ဒီကျွန်တော်တို့ program အတွက်အများကြီးထောက်ကူပြုတယ်။အခုဆိုကျွန်တော်တို့ကဒီ online development နဲ့ပတ်သက်ပြီးကျွန်တော်အများကြီးချဲ့လာပြီ။ရှင် business ပေါင်းလုပ်နေတယ်၊ထိုင်းနဲ့ပေါင်းလုပ်နေတယ်၊တရုတ်နဲ့ပေါင်းလုပ်နေတယ်။မကြာခင်မှာကျွန်တော်က US နဲ့ကျွန်တော်ကဒီအောင်တိုးတက်ပေါင်းလုပ်မယ
်။ဘိန်းဆိုင်ပြုမှုရော့ကျလာအောင်ဆောင်ရွက်နေတာနဲ့တပြိုင်တည်းပဲနောက်ထပ်စိန်ခေါ်ချက်တရကတော့ဓာတုပစ္စည်းတွေနဲ့ပေါ်ဆက်တဲ့မူးစီဝါထုတ်လုပ်မှုတွေမြင့်တက်လာတဲ့အခြေအနေဖြစ်တယ်လို့ရဲချုပ်ဇော်ဝင်းကပြောသွားပါတယ်။ဒါကြောင့်လည်းဒီမူးယစ်ဆေးဝါးထုတ်လို့ရမှာအဓိကကျတဲ့ဓာတုပစ္စည်းတွေဝင်ရလမ်းကြောင်းဖြစ်တဲ့အိန္ဒိယနယ်စပ်တကြောမှာအိန္ဒိယအာနာဘော်ဒီနဲ့ပူးပေါင်းပြီးတော့အရေးယူနှိမ်နှင်းမှုတွေပြုလုပ်ခဲ့တယ်လို့ပြောပါရယ်မူးယစ်ဆေးဝါးကုန်ကူးသူတွေကိုဖမ်းဆီးနှိမ်နှင်းတဲ့နေရာမှာလည်းပတ်ဝန်းကျင်နိုင်ငံတွေနဲ့လက်တွဲဆောင်ရွက်ခဲ့တယ်လို့ပြောသွားပါရယ
်၆နိုင်ငံကိုမော်အာဆီယံဟောပေါ့နော်ဒါကိုရင်းထရိုင်ဂယ်မှာကျွန်တော်အများကြီးဖမ်းမိတယ်အများကြီးလေးအောင်မြင်မှုရှိတယ
်အခုဒီကျင်းပတဲ့ ESOD အာဆီယံဒေသမူးယစ်ဆေးဝါးတိုက်ဖျက်ရေးဆိုင်ရာကြီးတန်းတာဝန်ရှိသူများအစည်းအဝေးဟာမြန်မာနိုင်ငံမှာကျင်းပတာဒါဒုတိယအကြိမ်မြောက်ဖြစ်ပါတယ်။မူးယစ်ဆေးဝါးတိုက်ဖျက်ရေးအတွက်တနင်္ဂနွေချင်းမဟုတ်ဘဲနဲ့အခုလိုမျိုးဒေသတစ်ခုလုံးအလိုက်ပူးပေါင်းဆောင်ရွက်တာဟာပိုပြီးတော့ထိရောက်တယ်လို့အရင်ဒီမြန်မာနိုင်ငံမူးယစ်ဗဟိုမှတာဝန်ယူခဲ့တဲ့အငင်းစားရေးမှူးကြီးခန့်အောင်က VOA ကိုပြောပါတယ်။
ဒီမူးယစ်ဆေးဝါးနဲ့ပတ်သက်လို့ဟိုအာဆီယံနိုင်ငံချင်းချင်းပူးပေါင်းဆောင်ရွက်မှုဟိုအပိုင်းမှာကျွန်တော်ခုနပြောတဲ့အတားအဆီးနိုင်ငံရောကျွန်တော်တို့အစားတို့စိုက်ပျိုးရေး AD ပေါ့လေ Alternative Development ရော Demand Reduction တွေပိုင်းပညာပေးတဲ့အပိုင်းအဲ့ဒီဟာတွေကျွန်တော်အကုန်လုံးကဏ္ဍလိုက်ကျွန်တော်ဆွေးနွေးတာပုံမှန်ပါပဲဒီပြင်ကျွန်တော်တို့ခုနောက်ပိုင်းတွေ့လာတော့ဟိုထပ်တွေ့လာကျွန်တော်သိထားတော့ဒီ ASEAN Plus China ASEAN Plus Japan အဲ့လိုဟာမျိုးလေးတွေပေါ့လေဟိုကျွန်တော်တို့ခြားနိုင်ငံတို့နဲ့ကန်စီအကြီးကြီးတွေအနေပြီးတော့ဆက်ဆက်တဲ့နိုင်ငံတွေနဲ့ပတ်သက်လို့စိတ်ဝင်စားလို့ပူးပေါင်းဆောင်ရွက်တဲ့အပိုင်းလေးတွေသူတို့နိုင်ငံကန္တာလေးတွေမှာဝင်ပြီးတော့ပူးပေါင်းဆောင်ရွက်ပေးမယ့်အပိုင်းလေးတွေကျွန်တော်တို့ပါလိုက်အတွက်ဟုတ်ကောင်းပါရဲ့ဒါကတော့ဟိုတော့ဆိုတော့ဒီကျွန်တော်မြင်တာတော့မူးယစ်ဆေးဝါးဆိုတော့ကျွန်တော်တနင်္ဂနွေနေ့ဘလောက်လို့လို့ဟိုဒါအောင်မြင်နေကြအကြောင်းမရှိပါဘူးဘေးနိုင်ငံတွေကဘဝဝင်နိုင်ငံတော့အထူးသဖြင့်ဒီအိန္ဒိယချင်းနိုင်ငံတွေကျွန်တော်ပူးပေါင်းဆောင်ရွက်မှာအဲ့ဒီနေ့အပြင်အဝန်ဝိုင်းကြည့်တယ်ကျွန်တော်ပူးပေါင်းဆောင်ရွက်မှာနိုင်ငံတကာပူးပေါင်းဆောင်ရွက်မှာဒါအောင်မြင်နေတဲ့ဟာဖြစ်တယ်ဒီလိုချီလန့်နေရတော့ကျွန်တော်ဒါဟိုလက်ကမ်းကြည့်ဆိုပါတယ်ကျွန်တော်
မြန်မာနိုင်ငံမှာအခုနှစ်မေလပိုင်းတုန်းကလည်းဒီကမ္ဘောဒီးယားတရုတ်လာအိုမြန်မာထိုင်းနဲ့ဗီယက်နမ်တို့ပါဝင်တဲ့မက်ခေါင်ဒေသဝန်ကြီးအဆင့်ဒီမူးယစ်ဆေးဝါးတိုက်ဖျက်ရေးအစည်းအဝေးတရက်ကိုနေပြည်တော်မှာလက်ခံကျင်းပခဲ့ပါတယ်။အဲ့ဒီတုန်းကတော့ဒီဒေသအတွင်းမူးယစ်ဆေးဝါးတိုက်ဖျက်ရေးအတွက်လက်တွဲဆောင်ရွက်သွားမယ်ဆိုပြီးတော့ဂတိကဝေပြုထားတဲ့နေပြည်တော်ကြီးညာချက်တရက်ဆိုပြီးတော့တယောက်လာတဲ့နိုင်ငံတွေကသဘောတူထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။